ယကြီးနာမြို့နယ်ကစင်ဘူမြို့ကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ပူးပေါင်းတပ်တွေကဒီလ10ရက်နေ့ကသိမ်းယူခဲ့တာဖြစ်ပြီးတော့ဖားကန့်မြို့နယ်အတွင်းမှာတော့ဒီလ17ရက်နေ့နဲ့12ရက်နေ့တွေမှာတိုက်ပွဲပြင်းထန်ခဲ့တာပါလက်ရှိမှာ KIA နဲ့ပူးပေါင်းတပ်တွေကစင်ဘူမြို့အနီးကခလာရ141တပ်စခန်းကိုဝန်းရံထားပြီးတော့စီရေးတင်းမာနေတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
စင်ဘူကတော့ဟိုစည်ရက်နဲ့မှာကျွန်တော်တို့ဘက်ကလည်းဟိုတမဟာရှိပေါ့အဲ့ဒီတပ်ဖွဲ့နဲ့ဟိုပူပေါင်းတပ်ဖွဲ့တွေဝန်တိုက်တာဖြစ်ပါတယ်ယူဝါဘက်ကတော့ရေခါတို့ဘာလို့ပေါ့ရက်သက်ဌာနတွေရှိတဲ့ယူဝါဘက်မှာတော့ဝလိရပေးလို့ပြောတယ်ဒါမှတပ်ခန်းကတော့ယူဝါနဲ့နည်းနည်းဝေးတာပေါ့တိတက်တည်ထားတဲ့နေရာဖြစ်နေတယ်ဆိုတော့အဲ့ဘက်ကတော့အခုတင်းလို့မရသေးဘူးပေါ့အလုံးဝိုင်းတဲ့နေသားတော့ပဲဖြစ်ပါတယ်
တိုက်ပွဲဖြစ်ပေါ်တဲ့10ရက်နေ့နဲ့17ရက်နေ့တွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတက်ခတ်တာတွေရှိခဲ့တာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ဒေသခံတွေလည်းဘေးလွယာဒိန်းရှောင်နေကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါတယ်စင်ဘူမြို့ဟာအေယာဝတီမြို့ပထမမြစ်ချင်းရဲ့အထက်14မိုင်လောက်အကွာမှာတည်ရှိပြီးတော့2002ခုနှစ်ကမြို့အဖြစ်သတ်မှတ်ထားတာပါဒီအပိုင်းတွင်ဖားကန့်မြို့ကကြောက်ဖြာရွာဘက်မှာကရင်နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဘူမူကြီးနော်ဘူးကဆက်ပြောပါတယ
်။အကမ်ပက်လည်းအဲ့လိုပါပဲ။စကားစပဲကနဲ့သူတို့နည်းနည်းလုံခြုံရေးလှစ်ပတ်နေတာလားပေါ့နော်။သူတို့နည်းနည်းလှောက်ချလို့ကျွန်တော်တို့ရင်းဆိုင်တိုက်ပွဲတွေဖြစ်တာဖြစ်ပါလား။တပ်ခန်းတင်းတဲ့တိုက်ပွဲတွေတော့မဟုတ်ဘူးညာ။ဟို6မိုင်လို့ကျွန်တော်ကခေါ်ပေါ့နော်။6မိုင်တောက်ချအဲ့ညာမှာဖြစ်တယ်ဖြစ်ပါလား။တိုက်ပွဲဖြစ်တဲ့နေရာမှာဒီမြေကြောင်းနဲ့ပစ်ကူတာရှိတယ်ဟုတ်ပါ
ဖကန်ဒီဒါခံတွေက17ရက်နေ့နဲ့12ရက်နေ့တွေမှာကြောက်ဖြာဘက်မှာနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့ပြီးကားလမ်းတွေပိတ်ခဲ့တယ်လို့ဒီကနေ့တော့လမ်းပြန်ဖွင့်ပြီးဖြစ်ကြောင်းပြောပါတယ
်။ဒီနေ့ကဒီ6မိုင်9မိုင်ဒီကမ္ဘာတိုက်ပွဲတရားထိတာတော့မနေ့ကတော့ဒီကြောက်ဖြာရဲ့ဒီထဲမှာဖြစ်တယ်။ဒီနေ့ကလည်းဒီမြစ်ကြီးကလာဖြစ်တယ်။မနေ့ကလည်းမြစ်ကြီးလာဒီမှာဟောလမ်းပြရဟိုဘက်လာမောင်းဘက်လာဒီဘူတွေထဲမှာလမ်းပြဘူတရားထိခဲ့တာအဲ့ဒီကစဉ်းစားဒီကားလမ်းပြသွားတာဒီနေ့တော့နိုင်ရပါနေတော့ကားလမ်းကဖြစ်နေပြီ
ဒီတိုက်ပွဲတွင်နိုင်ရမှာကားဆက်ပရာတယောက်လက်နက်ကြီးထိမှန်သေဆုံးကြောင်းပြောဆိုပေမဲ့တီးခြားတီးပြုတ်ချက်တော့မရသေးပါဘူးပြီးခဲ့တဲ့သတင်းဘက်ကဖားကန့်ကာမိုင်းလမ်းပေါ်ကစစ်ကောင်စီရဲ့နန်တိန်တပ်စခန်းကို KIA ကသိမ်းယူခဲ့တာကြောင့်လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေဟာစစ်ကောင်စီဘက်ကနန်တိန်စခန်းကိုပြန်လည်သိမ်းယူဖို့စစ်ကြောင်းထိုးလာစဉ်တိုက်ပွဲတွေဖြစ်ပွားတာဖြစ်ကြောင်းလဲသုံးသပ်တာတွေရှိနေပါတယ်ခင်ဗျာ